မြန်မာနိုင်ငံမှာအရင်အာဏာရပါတီဖြစ်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုဖျက်သိမ်းလိုက်တဲ့အတွက်စိုးရိမ်မိကြောင်းဂျပန်နဲ့ဩစတြေးလျနိုင်ငံတို့ကဗိုလ်ထုနေကထုတ်ပေါ်ပြောဆိုလိုက်ပါတယ်။ဒါအပြင်မြန်မာစစ်ကောင်စီအနေနဲ့တိုင်းပြည်ဒီမိုကရေစီပြန်လည်ရရှိရေးအတွက်သက်ဆိုင်ကြသူတွေအားလုံးပါဝင်တဲ့နိုင်ငံရေးလုပ်ငန်းစဉ်အတိုင်းဆောင်ရွက်ဖို့လည်းတိုက်တွန်းလိုက်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့တခြားပါတီတွေကိုစစ်ကောင်စီကဖျက်သိမ်းတာဟာကုလသမဂ္ဂကလိုလားတဲ့လမ်းကြောင်းမဟုတ်တဲ့အကြောင်းကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ယုံပြောရေးဆိုခွင့်ရှိသူစတီဗင်ဒူဂျရက်စ်ကမနေ့ကကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
် This is another step in the direction that we would not like to be going.
ကျွန်တော်တို့မမြင်တွေ့လို့တဲ့လာရလန်းကိုသွားတဲ့နောက်ခြေလန်းတလန်းမှာမြန်မာနိုင်ငံဒီမိုကရေစီကိုပြန်သွားတာကျွန်တော်တို့မြင်ချင်ပါတယ်ဆက်လက်ဖန်ဆီးထားတဲ့ဒေါအောင်ဆန်းစုကြည်နဲ့တခြားသူတွေကိုလွှတ်ပေးတာကျွန်တော်တို့မြင်တွေ့လို့ပါတယ်လို့အဲ့ဒီအတွက်ကျွန်တော်တို့ဆက်ပြီးလှုပ်ဆောင်အောင်ပါပါလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ပြောရေးဆိုခွင့်ရှိသူဒူဂျရက်စ်ကပြောဆိုသွားတာပါခင်ဗျာ